မြန်မာနိုင်ငံမှာပြောင်းလဲမှုရှိလာတဲ့နိုင်ငံရေးအခြေအနေတွေနဲ့အတူသတင်းမီဒီယာရဲ့အခန်းကဏ္ဍကလည်းဖွံ့ဖြိုးတိုးတက်ဖို့အတွက်ရည်ရွယ်ပြီးတော့ပြည်တွင်းပြည်ပသတင်းသမားတွေစုပေါင်းကမြန်မာသတင်းမီဒီယာဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့အင်းရလိပ်ဟိုတယ်မှာကျင်းပခဲ့ပါတယ်။ပထမဦးဆုံးအကြိမ်ဖြစ်တဲ့နှစ်ရက်ကြာကျင်းပတဲ့ဒီအလို့ယုံဆွေးနွေးပွဲအတွင်းပြဋ္ဌာန်းသင့်တဲ့မီဒီယာဥပဒေတွေနဲ့အတူသတင်းကျဝတ်ဆိုင်ရာတွေအပြင်သတင်းနောက်တင်နန်းကြောင်းတွေဖွင့်နိုင်ရေးကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အပြည့်စုံတော့မတင်တီတီကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာအခုကျင်းပနေတဲ့သတင်းမီဒီယာအလို့ယုံဆွေးနွေးပွဲဟာပထမဦးဆုံးအကြိမ်ဖြစ်ပြည်ရင်းပြည်ပသတင်းသမားတွေတွေ့ဆုံဆွေးနွေးကြတဲ့ပွဲဖြစ်တယ်လို့အရှက်သားအစိုးရတက်လာပြီးတဲ့နောက်တိုးတက်မှုတွေရှိလာတဲ့မြန်မာနိုင်ငံရဲ့အခြေအနေကြားထဲမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဖွံ့ဖြိုးတိုးတက်လာဖို့အတွက်ရည်ရွယ်ဆောင်ရွက်တာဖြစ်တယ်လို့ဦးဆောင်ကျင်းပသူတွေကပြောပါတယ်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံစာပေစာနယ်ဇင်းအဖွဲ့ကဦးဆောင်ပြီးတော့စင်ကာပူအခြေစိုက် IMEC လို့ခေါ်တဲ့အရှသတင်းမီဒီယာဖွံ့ဖြိုးရေးအဖွဲ့တို့နဲ့ပူးပေါင်းကျင်းပတာဖြစ်ပါတယ်ဒီဆွေးနွေးပွဲကနေရှာလာမယ့်သတင်းကဏ္ဍဖွံ့ဖြိုးရေးဆိုင်ရာအချက်လက်တွေကိုပြုပြင်ပြောင်းလဲမှုတွေလုပ်ပေးနိုင်မယ့်တာဝန်ရှိသူတွေစီကိုတင်ပြဖို့အစီအစဉ်ထားတယ်လို့ဒီပွဲကိုဦးဆောင်စီစဉ်သူတွေကတူဖြစ်တဲ့ဥက္ကိုကိုဆက်မှုကပြောပါတယ်အဲ
့တော့ကျွန်တော်တို့နိုင်ငံတော်တမန်ရဲ့မိကုန်းထဲမှာလည်းသဒုထမန္တန်ရဲ့အနေထားကိုပြောတယ်အဲ့တော့ကြောင့်ကျွန်တော်တို့ကဖြေရှာမယ်အကြံပြုချက်တွေပေါ့ဒီကျွန်တော်တို့ workshop ကရမယ် recommendation တွေကျွန်တော်တို့ action plan တွေကိုပြင်တော်မဲ့လူများစီပေါ့ဒီကျွန်တော်တို့ဒါခုပြနေမဲ့လူများစီပို့ဖို့ကျွန်တော်တို့ကစီစဉ်တဲ့ထားပါတယ်ကျွန်တော်တို့လုံးလို့ရတဲ့အပိုင်းတွေကတော့တက်နေမှာလို့ဆိုရင်တော့တိုးတက်မှာပေါ့လေကျွန်တော်တို့လုံးလို့မရဘဲနဲ့ဒီအနာပိုင်တွေကပဲလုံးပြီးမှရမယ့်အပိုင်းကတော့လုံးပြီးမှပဲတချို့ကတော့တိုးတက်မှာအဲ့တော့နှစ်ပိုင်းကျွန်တော်ပြောချင်ပါတယ် policy maker တွေလုံးပြီးမှရမယ့်ကိစ္စကတော့ဒါကတော့အဲ့ဒီ policy maker တွေရဲ့ကိစ္စတွေကဖြစ်ပါတယ
်ဒီဆွေးနွေးပွဲမှာပြည်ရင်းပြည်ပကသတင်းပညာရှင်၉ဦးကစာရန်၉ဆောင်ကိုဖတ်သွားပါတယ်အများစုကတော့နိုင်ငံတကာသတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ပြောပြသွားသလိုစာပေစီစီရေးကဒုတိယညွှန်ကြားရေးမှူးဦးတင်ဆွေကလည်းပြန်ကြားရေးဌာနကရေးဆွဲနေတဲ့ဥပဒေနဲ့ပတ်သက်လို့အချက်တချို့ကိုရှင်းသွားရမှာတော့ပုံနှိပ်ထုတ်ဝေရေးအတွက်ကသာ short form မှုတွေနဲ့ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်သတင်းမီဒီယာတစ်ခုလုံးလွတ်လပ်မှုအတွက်ခြုံငုံပြီးရေးထားတာမဟုတ်ဘူးလို့မြမဒနာမဂ္ဂဇင်း editor ချုပ်ဦးတီဟာစောကပြောပါတယ်
ကြာတကယ်ပြောအခုစစ်လာမဲ့ကောင်းရင်တည်းကျွန်တော်ပြောပြီးတော့ printing press and publication law ဆိုတော့မီဒီယာမတုံ့ထားဘူးဒီပုံလေးဆက်နေတဲ့ပုံလေးထုတ်တော့စာအုပ်များဆိုင်ရာဥပဒေစပုံစံမျိုးသူကဒီ print media တစ်ခုတည်းပဲရွေးတဲ့ဥပဒေ censorship မထားတော့ဘူးဆိုတဲ့ဥပဒေမျိုးပေါ့ဆိုတော့အရင်ကလည်းဆိုင်တော့ relax နေတယ်ဒါပေမဲ့အကုန်လုံးကိုလုံးလုံးပြရတော့မဟုတ်သေးဘူးဒါပြီးကျွန်တော်ပြောတာကတော့သူကလက်ရှိသူ့ဒီပြန်ပြရရတဲ့ဥပဒေကိုရှင်းနေကြုံတင်ထားတယ်ပြန်ကြတဲ့အခါမှာစွတ်တော်မတင်ခင်မှာကျွန်တော်တို့ဆွေးနွေးခွင့်ပေးမယ်လို့ချပြမယ်လို့ promise ပေးထားတယ်ဗျ for the first time ဟိုဘုန်းကြီးကိုလိုချင်တာပြောကြတယ်လိုရတာပြောကြတာဟိုကျွန်တော်ကမှ human resource ဘယ်လိုတော့လုံးရဲဒါကြောင့်မလို့ training ညိုင်းလို့ခုလုံးမယ်အဲ့ဒါကြီးတော့တော်တော်လေးပုံဝင်ပြောရပါတယ်ဒါပေမဲ့ကျွန်တော်ဆရာတော့အကုန်လုံးရောက်မရောက်လဲဒီဆိုကိုသွားနေတဲ့ဘက်ကိုချိန်ကန်းစောင်းစားစားမရဘူးကျွန်တော်အဲ့လိုမြင်ပါတယ်
မြမတနမဲ့ကစင်းအက်ဒီတာချုပ်ဦးတီဟာစောပါရှင်ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်ပြည်ရင်းသတင်းအက်ဒီတာတူဖြစ်တဲ့ဦးစီသူအောင်မြင့်တုံသက်တာကတော့
ဒါပေမဲ့တကယ်တကယ်ဒီမှာတက်တဲ့လူတွေအများစုစိတ်ဝင်စားကြတာကကျွန်တော်တို့မြန်မာပြည်ကအခြေအနေပေါ့နော်မီဒီယာလုတ်ကန်ခွင့်နဲ့ပတ်သက်တဲ့အခြေအနေလက်ရှိအနေအထားပေါ်မှာတော့ကျွန်တော်တို့သိမဆွေးနွေးနိုင်ဘူးမဆွေးနွေးနိုင်ဘူးဆိုတဲ့ဟာကဟိုလောလောဆယ်မှာဆွေးနွေးဖို့ဆိုရင်ဟိုအပြန်လှန်ခေါ်တာပေါ့နော်ကျွန်တော်တို့ဒီဘက်ကဟိုဒါကိုတာဝန်ယူလုတ်ကန်ဆောင်ရွက်နေတဲ့အစိုးရဘက်ကလူတွေလည်းဆွေးနွေးပေးရမယ်နောက်ကျွန်တော်တို့ဒီဘက်ကကိုယ်တိုင်ပါဝင်လှုပ်ဆောင်နေတဲ့မီဒီယာသမားတွေကလည်းဆွေးနွေးပေးရမယ်ပြီးတော့နိုင်ငံတကာလူတွေကလည်းဒီဆွေးနွေးချက်တွေအပေါ်မှာသူတို့အမြင်တွေဘာတွေပြီးမယ်ဆိုရင်တော့ကောင်းတာပေါ့ဒါပေမဲ့အဲ့ဒီဥစ္စာတွေကတော့ဟိုအဲ့လောက်ထိတော့မဆွေးနွေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့နိုင်ငံခြားလူတွေကသူတို့အတွေ့အကြုံတွေလောက်ပြောတယ်ကျွန်တော်တို့ကြီးကလည်းဟိုဒါကိုမေးမြန်းတယ်ဒီလောက်ပဲဟိုကျွန်တော်တို့ဆွေးနွေးနိုင်တယ
်။ဒါကတော့ပြည်ရင်းသတင်းအက်ဒီတာဦးစီသူအောင်မြင့်ပါရှင်။မနေ့ဖက်မှာတော့သတင်းသမားတွေအပြန်အလှန်ဆွေးနွေးကြမယ့်အထက်မှာသတင်းသမားတွေရဲ့ကျင့်ဝတ်ပိုင်းဆိုင်ရာတွေသတင်းထောက်တင်ဒန်းကြောင်းဖွင့်နိုင်ရေးကိစ္စတွေလည်းပါဝင်မယ်လို့ဦးဆောင်စီစဉ်သူဖြစ်တဲ့ဦးကိုကိုဆက်မှုကပြောပါတယ်
။ဒါမီဒီယာလောက်တစ်ခုတွေမကောက်ဘယ်လိုလောမျိုးတွေကိုကျွန်တော်တို့ကရှိတင်တယ်လဲ။ဘယ်လိုလောမျိုးကတော့မရှိတင်ဘူးလဲဆိုတာလေကျွန်တော်တို့ကဆွေးနွေးတဲ့အထက်မှာပါပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ ethic ပေါ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီကျင့်ဝတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူကသူဆွဲပြီးကျင့်သုံးနေတာတွေပဲရှိတယ်။အဲ့တော့မနေ့ပြန်ကမှာကျွန်တော်တို့ကတော့ဒီအ ਨੇ ဆုံးတော့ဒီအဲ့ဒီအားလုံးကျွန်တော်တို့သိတဲ့အားလုံးသဘောတူနိုင်မဲ့ ethic နဲ့ပတ်သက်တဲ့ guideline တွေတခုလိုတော့ကျွန်တော်တို့ကချနိုင်အောင်လို့ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်နော်။တတိယချက်ကတော့ကျွန်တော်တို့ကဒီ journalist တွေရဲ့ capacity development အတွက်ကျွန်တော်တို့က training center တခုဖြစ်အောင်ကျွန်တော်တို့ကြိုးစားနေတယ်။အဲ့ဒီ training center ကိုဘယ်လိုမျိုးပုံစံမျိုးပေါ်ပေါက်လာမလဲဘယ်လိုပုံစံမျိုးဖြစ်တဲ့လဲဆိုတာကိုဝိုင်းဖြေရှာမယ်ဝိုင်းဆွေးနွေးမယ် journalist တွေပတ်သက်တဲ့ journalism training center တခုကို
ကျွန်တော်သိမကြဘူးပေါ့လေဟိုတီထောင်သားဖို့ရှိပါတယ်ခင်ဗျညမနိုင်ငံစာပေစာနယ်ဇင်းအဖွဲ့ရဲ့အကြွေးမှုဥက္ကုကိုဆက်မှုပါရှင်ဇန်နဝါရီလ30ရက်နေ့နဲ့31ရက်နေ့ရက်ကြာကျင်းပမယ်ဒီသတင်းမီဒီယာဖွံ့ဖြိုးမှုအလို့ရုံဆွေးနွေးပွဲကိုပြည်တွင်းကသတင်းဌာနတွေကိုဦးဆောင်နေကြတဲ့သတင်းအက်ဒီတာတွေသတင်းတောက်တွေအပြင်အိန္ဒိယနိုင်ငံကသတင်းပညာရှင်တွေနဲ့အတူပြပအခြေစိုက် VOA BBC တခါ